ဝါရဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ25သန်းကျော်သွားပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံမှာလည်းနေ့စဉ်ကူးစက်မှုနှုန်းမှာကမ္ဘာစံချိန်တင်ခဲ့ပါတယ်အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9,862ယောက်ရှိတာကြောင့်ဒါဟာကမ္ဘာမှာကာယရောဂါစားဖြစ်ချိန်ကစပြီးတော့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်အိန္ဒိယဆိုရကစီဝါရေးပြန်ဖွင့်မှုနိုင်ငံတော်မှာကန့်သတ်မှုတွေကိုဆက်ပြီးတော့ရှော့ချလာနေချိန်မှာပဲကူးစက်မှုတွေတိုးလာနေတာဖြစ်ပြီးတော့နေ့စဉ်ကူးစက်မှုနှုန်း9000ကျော်ကျော်လာလဲ၄ရက်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒါပြင်အိန္ဒိယနိုင်ငံမှာသေဆုံးသူ6300ကျော်ရှိပါတယ်။အမေရိကန်နိုင်ငံကတော့ကူးစက်သူ6သန်းကျော်နဲ့ကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့ဘရာဇီးလ်နိုင်ငံက 3.8 သန်းနဲ့ဒုတိယအိန္ဒိယနိုင်ငံက 3.5 သန်းနဲ့ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်။တချိန်တည်းမှာပဲဥရောပတိုက်ကမျိုးကြီးတွေအတော်များများမှာလဲဗိုင်းရပ်စ်ကြောင့်ကန့်သတ်မှုတွေပြန်လှုပ်လာတာကိုစနေနေ့ကအကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာနှကောင်းစည်းတက်ဖို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့စီမင်းတွေချမှတ်ခဲ့တာကြောင့်လူတွေတောင်းနဲ့ချီပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူ300လောက်ကိုဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လန်ဒန်မှာလဲအလားတူကန့်သတ်မှုတွေကြောင့်ဆန္ဒပြတဲ့သူတွေဟာ Trafalgar ရင်းမြစ်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။အပြင်ပဲရစ်မြို့မှာလည်းလူတိုင်းနှကောင်းစည်းတွေမှာဖြစ်မနေတက်ရမယ့်အပေါ်မှာလူတွေရာနဲ့ချီဆန္ဒပြခဲ့ကြပြီးတော့ဆွစ်ဇာလန်နိုင်ငံဇူရိတ်မြို့မှာလည်းဆန္ဒပြတဲ့လူ1000လောက်ဟာကိုဗစ်စီးမင်းတွေကိုမယုံကြည်ကြောင်းနဲ့လွတ်လပ်စွာနေခွင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ